ရုရှားသမ္မတဗလာဒီမာပူတင်ဟာယူကရိန်းရှေ့ဘက်ခြံကသိမ်းပိုက်ထားတဲ့ဒုံဘက်ဒေသကိုသွားရောက်မယ်လို့ရုရှားအစိုးရတာဝန်ရှိသူတွေကစနေနေ့မှာပြောဆိုလိုက်ပါတယ်။ဒီဒေသဟာရုရှားတောင်ရုရှားပြည်တော်စုဒေသဖြစ်ပိုင်ဒေသဖြစ်ပြီးအချိန်အခါသိရင်သမ္မတပူတင်သွားရောက်မယ်လို့ရုရှားအစိုးရပြောခွင့်ရှိသူဒီမီထရီပစ်ကော့ဖ်ကရုရှားသတင်းဌာနကိုပြောဆိုခဲ့ပါတယ်။ဒါပေမဲ့ဘယ်တော့ဘယ်အချိန်သွားမယ်ဆိုတာကိုတော့ဖော်ပြခဲ့ခြင်းမရှိပါဘူး။တစ်ချိန်တည်းမှာပြင်သစ်သမ္မတအမ်မီယောမန်ခရွန်ကပြောဆိုရမှာယူကရိန်းစစ်ပွဲကိုအဆုံးသတ်ဖို့ရုရှားသမ္မတဗလာဒီမာပူတင်အနေနဲ့ဆွေးနွေးလာမယ်ဆိုရင်လုံခြုံရေးကိစ္စနဲ့ပတ်သက်ပြီးရုရှားကိုဘလို့အာမခံချက်ပေးမလဲဆိုတာကိုအနောက်နိုင်ငံတွေအနေနဲ့စဉ်းစားသင့်တယ်လို့ပြင်သစ်သမ္မတကစနေနေ့တုန်းကပြောဆိုပါတယ်။သမ္မတပူတင်ရဲ့စိုးရိမ်ချက်ဖြစ်တဲ့ NATO တပ်ပေါင်းစုဟာရုရှားရဲ့တကားဝကိုလာရောက်ပြီးလက်နက်တွေနေရာချထားတာဟာရုရှားရဲ့လုံခြုံရေးကိုချိန်ချောက်တယ်ဆိုတဲ့သမ္မတပူတင်ရဲ့စိုးရိမ်ချက်ကိုဥရောပအနေနဲ့ဖြေရှင်းဖို့လိုတယ်လို့လည်းပြင်သစ်သမ္မတမက်ခရွန်ကပြောဆိုပါတယ်။ပြီးခဲ့တဲ့ကြာသပတေးနေ့တုန်းကအိမ်မြူတော်ကိုရောက်ရှိလာတဲ့ပြင်သစ်သမ္မတနဲ့တွေ့ဆုံစဉ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကသတင်းတောက်တွေကိုပြောဆိုရမှာရုရှားသမ္မတပူတင်အနေနဲ့ယူကရိန်းစစ်ပွဲကိုအဆုံးသတ်ဖို့ဆန္ဒရှိတယ်ဆိုရင်သူ့အနေနဲ့ဆွေးနွေးစကားပြောမယ်လို့သမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။နောက်တစ်နေ့မှာပဲရုရှားသိမ်းပိုက်ထားတဲ့ယူကရိန်းရဲ့ဒေသ၄ခုကိုရုရှားပိုင်တဲ့အဖြစ်အနောက်နိုင်ငံတွေကအတိအမှတ်ပြုမယ်ဆိုရင်တော့ယူကရိန်းကိစ္စဆွေးနွေးမယ်လို့သမ္မတပူတင်ကတုံ့ပြန်ခဲ့ပါတယ်။